ပြင်းပြင်းနဲ့ဖန်အမျိုးဖားကက်ရသေပြန်ကော့ရင်ပန်းကုန်ငနက်ပြာစတဲ့ကျေးရွာအုပ်စုတွေကကျေးရွာတော်တော်များများတောက်သုံးနေတဲ့ချောင်းနဲ့ရေကန်တွေကရေတွေဟောင်းမဲနဲ့နေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့တစ်ပတ်လောက်ကစပြီးရေအယောင်ဟာမဲနဲ့နေတာကြောင့်ဒေသခံတွေမတောက်ရဲကြတဲ့အတွက်တောက်သုံးရေခက်ခဲဖြစ်နေပါတယ်အဲ့ဒီကျေးရွာနားမှာရှိတဲ့ကြောင်မီသွေးသုံးမြန်ကလေးဘီလက်မြေစက်ရုံရဲ့ဆွန့်ပစ်ရေတွေဟာဒေသခံတွေအသုံးပြုနေတဲ့မြစ်ချောင်းအင်းအိုင်နဲ့ကန်တွေကိုဝင်ရောက်လာတာဖြစ်တယ်လို့လည်းသိရပါဗျ။အဲ့ဒီနေရာကိုမင်းကပြည်နယ်ဝင်ကြီးချုပ်အပါဝင်အစိုးရအဖွဲ့တွေ၊ကျန်းမာရေးဦးစီးဌာနအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာန FDA တာဝန်ရှိသူတွေတွားရောက်စစ်ဆေးခဲ့တဲ့အကြောင်း FDA စစ်ဆေးချက်အရတောက်သုံးနိုင်တဲ့အခြေအနေမှာရှိတဲ့အကြောင်းပြည်နယ်အစိုးရအဖွဲ့ကလူမှုကွန်ရက်စာမျက်နှာသတင်းတပုတ်မှာဖော်ပြထားပါဗျ။အဲ့ဒီစစ်ဆေးတဲ့နေရာမှာဝင်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကရေတွေကိုတောက်ပြခဲ့တယ်လို့လျှာကကြီးရဒေသခံဒေါ်ဆိုးဆိုးထေးက RFE ကိုပြောပါတယ်
။ဖြစ်ဖြစ်ပြီးတော့အမှဝင်ကြီးချုပ်တောင်ပေါက်တယ်ပေါ့နော်။အန်ဒီမရှိဘူးဆိုကျွန်မတောက်မယ်တဲ့အဲ့လိုမျိုးဆိုလို့ကျွန်မတို့ရေတွေကပုံမှန်ပဲကျွန်မတို့လိုချင်တာပေါ့။ဒီကြောင့်မီသေးရေလို့ကျွန်မတို့ပဲလိုချင်ပါမယ်။ကျွန်မတို့ဒုက္ခရောက်နေကြတာ။အဲ့ဒါရွာသားတွေကတော့ပြောတယ်ရားတယ်လို့ပြောတာပဲ။ဝင်ကြီးချုပ်ကတော့ပြောတယ်လာပြီးကြောရင်ရေလာချိုးကြည့်မှာပေါ့နော်
။ပြီးခဲ့တဲ့မိုးရင်ကာလကရင်ပြည်နယ်မှာလည်းရေကြီးခဲ့ပါတယ်။အဲ့ဒီကာလမှာတော့ရေများနေတဲ့အတွက်အသိမသိသားပဲအခုလိုရင်းနေနေတဲ့အချိန်မှာတိတာလာတာလို့ဒေသခံတွေကပြောပါတယ်။နွေရာသီရေရှားပါလာတဲ့အချိန်မှာဒစ်တက်ပိုးပြီးရေခက်ခဲမှာကိုဒေသခံတွေကစိတ်ပူနေတာဖြစ်ပါတယ်။မြန်ကလေးဘီလက်မြေဆက်ယုံကိုကြောင်မီးသွေးတရားဝင်အသုံးပြုခွင့်ပေးထားတာမဟုတ်သေးပဲစမ်းသက်လဲပတ်တဲ့အဆင့်သာရှိသေးတယ်လို့ဒေသခံတွေကပြောပါတယ်။အခုဒီဆက်ယုံဟာဆက်ယုံဘက်မှာတာဝန်ရှိတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးကွန်ရက်ကကိုစောသာဘိုးကပြောပါတယ
်။အခုဖြစ်လာတဲ့အခါမှာလောလောဆယ်ကျွန်တော်တို့ဟိုမသိတာဘယ်သူကြောင့်လဲတော့မရှင်းဘူး။သူရမှာပဲတာဝန်ရှိတယ်လို့ MEC ပြောတာပေါ့။အဲဆက်ယုံကတာဝန်ရှိတယ်။တကယ်တော့ကျွန်တော်မြင်တာကဆက်ယုံကတာဝန်ရှိတယ်။ဟိုတာဝန်ယူမယ်လောလောဆယ်ဖြစ်နေတဲ့ဟာကြီးအရေးပေါ့အခြေအနေလေးမြင်။ဒီမဲသွားတဲ့အခါမှာကျွန်တော်မြင်တာကဒီလူရဲ့တောက်သုံးတဲ့အခါမှာတောက်သုံးရင်ပင့်နော်။ဒါပေမဲ့သူကပါလဲသွားကျေးဇူးတော်ဒီအခါဖလုံးကိစ္စနဲ့ဒီလိုမျိုးကိစ္စပေါ့အဲ့ညရဲ့ကလုံးကနားရီဟိုကောင်နေအဲ့လိုမျိုးဥပဒေဟာရှိရဦ
းအဲ့ဒီကြောင့်မိသွေးသုံးဘီလက်မြေဆက်ရုံဟာတက်မတော်ပါမြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကအကောင့်ထဲပေါ်တာဖြစ်တာကြောင့်ပြည်내အစိုးရအနေနဲ့စီမံခွင့်မရှိထားဘူးလို့ပြည်내လျှက်စစ်နယ်စက်မှုဝင်ကြီးဦးစိုးလှိုင်ကပြောပါတယ်
အဲ့တော့ MEC ကအပါစီရကိစ္စဖြစ်တော့သူတို့အဲ့ဒီဟာပါဆက်ရုပ်ကိစ္စပါသူကဆက်မှုလုံကအဲ့ဒါပါပါဘူးဖြစ်တယ်ကျွန်တော်တို့တာဝန်ယူထားရတယ်ပါတမတော်ကသူတို့ MEC တုံကားတွေဟာလုပ်တော့ခဲ့ကျွန်တော်တို့ကတော့လူလူတွေဟိုမလုပ်ပေးတယ်လည်းပါလဲကြည့်တယ်ဆော့ပေးတာပဲရှိပါတယ
်အခုလက်ရှိအခြေအနေမှာလည်းဘီလက်မြေစုံကထွက်တဲ့ဖုံတွေအခိုးငွေတွေကြောင့်ခလေးနဲ့တက်ကြီးရွယ်အိုတွေမှာရရန်နေတာအသက်ရှူကြက်တာတွေခံစားနေရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီကြောင့်မီးသွေးကနေအငွေတွေထွက်တာမီးတောင်တာတွေကြောင့်ရေဖြန်းနေကြရတယ်လို့လည်းသိရပါတယ်။ဒီအခြေအနေလေးနဲ့ပတ်သက်ပြီးမြန်ကလေးနယ်လှကဘီလက်မြေစုံကို RFE ကဆက်သွယ်ဖို့စ조사ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူး။မြန်ကလေးဘီလက်မြေဆက်ယုံဟာမြန်ကလေးကျွော်နဲ့လျှာကကျွော်တွေမှာရှိပြီးတရက်ကိုဘီလက်မြေတန်4000နဲ့တန်900ထုပ်ဆက်ယုံနှစ်ခုရှိတာဖြစ်ပါတယ်1980လောက်ကစတင်တည်ဆောက်ခဲ့တာဖြစ်ပြီးအရင်တုန်းကသဘာဝဓာတ်ငွေကိုအသုံးပြုလဲပတ်တာဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်လောက်ကစပြီးကြောင်မီးသွေးလောင်စာကိုအသုံးပြုတာဖြစ်ပါတယ်ကြောင်မီးသွေးကိုသုံးမဲ့သတင်းကြားပြီးကာလ2016ခုနှစ်ကလေးကဒေသခံတွေကလည်းကန့်ကွက်ဆန္ဒပြခဲ့တာတွေရှိခဲ့ပါတယ်အခုချိန်မှာတော့တောက်သုံးရေအခက်အခဲဖြစ်နေတဲ့ကျွော်တွေကိုရေတံမှုတွေအပြင်တောက်ရေသုံးရေအတွက်ရေကားလန်3000ကိုပြည်내အစိုးရကဖြန့်ဝေခဲ့တယ်လို့သိရပါတယ်ဒီလိုရေတွေအမဲအောင်ပြောင်းနေတဲ့အပေါ်မှာတခွေဆန်းတက်တာတွေစုံစမ်းစစ်ဆေးတာတွေဆောင်ရွက်နေပြီးထွက်ရှိလာတဲ့အဖြေတွေကိုလည်းအများပြည်သူသိရှိအောင်ထုတ်ပြန်မယ်ဒီလိုတွေနောက်ထပ်မဖြစ်အောင်ဆောင်ရွက်ရမယ့်အစီအမံတွေကိုလည်းရေးဆွဲသွားမယ်လို့လည်းတိုင်းအစိုးရကမနေ့ကရက်စွဲနဲ့ထုတ်ပြန်ပါတယ်ရှင်ကျမဇာနီထွန်းပါ